ခရစ်ယာန်ဘာသာဝင်တွေဘာသာရေးအရာအထွတ်မြတ်ထားတဲ့ခရစ်မတ်ပွဲတော်ကိုချင်းပြည်နယ်ကမြို့နယ်အများပြားမှာမကျင်းပတော့ဘူးလို့ခရစ်ယာန်အသင်းတော်တာဝန်ရှိသူတွေကပြောကြပါတယ်ချင်းပြည်နယ်အတွင်းစည်ရေးပဋိပက္ခဖြစ်နေသလိုစစ်ဘေးဒုက္ခတွေအများအပြားဒုက္ခရောက်နေကြတာဒုက္ခရောက်နေကြတာကြောင့်ဒီဇင်ဘာ25ရက်နေ့မှာကြားရောက်တဲ့ပွဲတော်ကိုမကျင်းပတော့ဘူးလို့ပြောကြပါတယ်ရှင်ဒီကြောင့်ရန်ကုန်ကလာတဲ့တရင်ကိုကိုအောင်မြတ်သူကပြောကြပေးထားပါတယ်
ယေရှုခရစ်တော်ဖွားမြင်တဲ့အထိမ်းအမှတ်ဒီဇင်ဘာလ25ရက်နေ့မှာကျင်းပကြတဲ့ခရစ်မတ်ပွဲတော်ကိုခရစ်ယာန်ဘာသာဝင်တွေအမြင့်တလို့ကျင်းပလို့ရှိပါတယ်။မိသားစုတွေစုဝေးစားတော့ကြလက်ဆောင်တွေအပြန်အလှန်ပေးကြတဲ့ပျော်ရွှင်စရာပွဲတော်ကိုချင်းပြည်နယ်တွေကမြို့နယ်အများအပြားမှာဒီနေ့ကျင်းပမှာမဟုတ်ဘူးလို့ခရစ်ယာန်ဘာသာရေးခေါင်းဆောင်တွေကပြောကြပါတယ်။ချင်းပြည်နယ်တွေမှာလက်ရှိဖြစ်နေတဲ့အခြေအနေတွေကြောင့်ပွဲတော်မကျင်းပတော့ဘူးဆိုတာကိုဟာခါမြို့နယ်ခရစ်ယာန်ဂိုင်းမောင်းဆောင်အတွင်းမူဆရာတော်စတီဗင်လင်ဟုတ်လင်က VOA ကိုပြောပါတယ်။
ပါလို့လဲဆိုတော့ကျွန်တော်တို့ OA လေးမိပါနေတယ်ကျွန်တော်တို့ရဲ့ဒီကိုမောင်နှမတွေကော်ဖီမှာရောက်တဲ့လူတွေရှိတယ်တခြားဒေသတွေကိုခက်ပြေးသိမ်းဆောင်ရတာရှိတယ်ကျွန်တော်တို့ဝါမျက်ချီတဲမှုမှာရှိတဲ့ခါမှာဒီမှာကျွန်တော်တို့တွေကပျော်ပျော်ပါပါနဲ့စားတာတောက်တာတွေအဲ့ဒါမသိတော့ဘူးဆိုတော့ကျွန်တော်တို့ဟာခါပြတယ်လည်းမလုပ်ဘူးနော်ဒီဟာခါဒီနယ်ထဲမှာရှိတဲ့ကျွန်တော်တို့အတင်းတော်အားလုံးသဘောတူညီချက်အားဖြင့်လုပ်တာဖြစ်တယ်
ချင်းပြည်နယ်မှာနေထိုင်သူဦးရေ60ရာခိုင်နှုန်းလောက်ဟာခရစ်ယာန်ဘာသာဝင်တွေဖြစ်ကြပါတယ်။နှစ်စဉ်ခရစ်မတ်ပွဲတော်ကိုစီကားတိုက်မဲ့စွာကျင်းပလို့ရှိပေမဲ့ဒီနှစ်မှာတော့မကျင်းပဖို့ခရစ်ယာန်ဘာသာရေးကောင်းဆောင်တွေကဆုံးဖြတ်ကြကြတာပါ။ပြည်ပရှင်ရှင်ပွဲတော်အစားတိုက်ပွဲတွေမိဘဒုက္ခရောက်သူတွေအတွက်ဆုတောင်းဝတ်ပြုပွဲတွေကိုပဲပြုလုပ်သွားမယ်လို့ပြောပါတယ်။
တော့ခရစ်မတ်နေ့ကျွန်တော်တို့ကိုမိသားစုလိုက်တဲ့ဆုတောင်းခြင်းလို့လုပ်သွားမယ်။ကျွန်တော်တို့မိသားစုဆုတောင်းတဲ့အခါမှာဒီလိုပြောတဲ့ကျွန်တော်တို့ကဆုတောင်းပေးမယ်။
ဒါတော့ဟာကာမြို့နယ်ကအခြေအနေဖြစ်ပါတယ်။တို့အတူပဲကံပလက်မြို့နယ်ထဲမှာလည်းခရစ်မတ်ပွဲတော်မကျင်းပတော့ဘူးလို့အသင်းတော်တာဝန်ရှိသူတို့ကပြောပါတယ
်။အခုအချိန်မရှိဘူး။ဆက်လက်ကစုစုဆောင်ရည်လည်းများတယ်မြို့ပေါ်မှာလည်းနေနေတယ်။ဒါကြောင့်ခရစ်မတ်မလို့ဖြစ်ဖို့ကံပလက်မှာလည်
းကံပလက်မြို့နယ်မှာဒေသခံကာကွယ်ရေးအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်မြို့ကအများအပြားစစ်ပေးတိမ်းရှောင်နေရပါတယ်။အလားတူတိုက်ပွဲတွေပြင်းထန်နေတဲ့မင်းတပ်မြို့မှာလည်းခရစ်မတ်ပွဲတော်ကျင်းပဖို့အခြေအနေမရှိဘူးလို့ခရစ်ယာန်သင်းတော်ဝင်တာဝန်ရှိသူတို့ကပြောပါတယ
်ဒီနေ့မှာလူမမရှိကြဘူးလို့ကျင်းပမယ
်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့ချင်းကဝေးတပ်ဖွဲ့တွေ AP လာကိုမိုင်းကဆက်လို့ပြစ်ကတ်တက္ကသိုလ်မှုဖြစ်ပွားခဲ့လို့ဒေသခံတောင်းနီပါစစ်ပေးတိမ်းရှောင်နေရပါတယ်ဖေဖော်ဝါရီလမှာဆက်အနာသိမ်းခဲ့ပြီးနောက်ချင်းပြည်နယ်တွေကကန့်ကွက်ဆန္ဒပြသူတွေပေါ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးနှိမ်နှင်းခဲ့တဲ့အတွက်ဒီသက်ကံတွေကရရလက်နဲ့ဆွဲကင်တုတ်ပြန်ခဲ့ကြတာပါဒီသက်ကံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပေါ်စစ်ကောင်စီတပ်တွေကထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ကြီးရွာသားအများပြားနေရဲတင်းရှောင်တပ်ပြင်းနေကြရပါတယ်အင်ဂျင်2000ကျော်လောက်ရှိတဲ့တန်တလန်မြို့မှာပြီးခဲ့တဲ့စက်တင်ဘာလအစပြီးတော့နိုဝင်ဘာလအထိစစ်ရေးပဋိပက္ခတွေအတွင်းမှာလူနေအိမ်မီးလောင်ကျောင်းမှု6ကျိန်ရှိခဲ့ပြီးတော့ဘုရားကျောင်း4ကျောင်းတက်မနေအပါအဝင်အင်ဂျင်350ကျော်လောက်မီးလောင်ကျွမ်းခဲ့ပါတယ်ချင်းပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကြောင့်ထိခိုက်ပျက်စီးခဲ့တဲ့ခရစ်ယာန်ဘုရားရှိခိုးကျောင်းပေါင်း20ချက်မနေရှိတယ်လို့လည်းချင်းလူခွင့်ရေးဖွဲ့တွေကပြောထားပါတယ်။အခုလိုစစ်ဘေးဒုက္ခမိဘေးဒုက္ခတွေကြုံနေရပြီးခက်ခဲခဲနေထိုင်နေရချိန်မှာခရစ်မတ်ပွဲတော်ပျော်ပွဲရှင်ပွဲမကျင်းပဖို့ချင်းပြည်နယ်မြို့နယ်ခရစ်စတန်အသင်းတော်တွေကနေဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာမြန်မာနှစ်ချင်းခရစ်ယာန်မိတ္တဟာယကလည်းခရစ်မတ်ပွဲတော်တွေကျင်းပမယ့်အစားအမှန်တရားအတွက်ဒီမျိုးစုံနဲ့တိုက်ပွဲဝင်နေကြသူတွေအတွက်စာဝန်ကြီးဆိုင်ရာခက်ခဲတွေကိုကူညီပေးနိုင်ကြဖို့အသင်းတော်တွေနဲ့အသင်းတော်ဝင်တွေကိုနိုဝင်ဘာလ20ရက်နေ့ကမေတ္တာရက်ခံချက်တစ်စုံထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။